ဥရောပသမဂ EU ကနေနှုတ်ထွက်မယ်ဆိုတဲ့ဗြိတိန်နိုင်ငံရဲ့အဆိုပြုချက်အသစ်ကို EU ကတန်တရားနဲ့တုံ့ပြန်ပါတယ်။ဗြိတိန်နှုတ်ထွက်ပြီးရင် EU ရဲ့ကြံခဲ့မဲ့အိုင်ယာလန်သမရနိုင်ငံနဲ့ဗြိတိန်ထဲမှာဆက်ရှိနေတဲ့မြောက်အိုင်ယာလန်တို့ကြားနယ်စပ်ရဲ့အနာဂတ်ရေးမှာကြောင်းပိတ်မိနေတဲ့အခြေအနေကိုကြော်လွှားဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအစီအစဉ်သစ်တစ်ရပ်ကိုအင်္ဂါနေ့တုန်းကအကျဉ်းယုံပြောသွားခဲ့တာပါ။ဗြိတိန်ကတော့ဒီလကုန်မှ EU ကနှုတ်ထွက်ဖို့ရှိတဲ့အကြောင်းHenry Richwell လန်ဒန်ကနေပြဖို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်
။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ပါတီထောက်ခံသူတွေရှေ့မှာ Brexit နှုတ်ထွက်ရေးကိစ္စကိုထပ်ပြီးပြောပါတယ
်။ Whatever happens we must come out by the end of October.
ဘယ်လိုဝဲဖြစ်ဖြစ်အောက်တိုဘာလကုန်ကျရင်ကျွန်တော်တို့ထွက်မှာပါ
။ EU ကနှုတ်ထွက်ရေးမှာ Ireland အတားအဆီးလို့ခေါ်နေကြတဲ့ကိစ္စကို EU ဘက်ကဖယ်ရှားနိုင်ရေးအဆိုပြုချက်တစ်တရက် Johnson ကတင်ပြခဲ့ပြီးဒါကအခြားသဘောတူညီမှုမရခင်အထိအိုင်ယာလန်နယ်စပ်အတားအဆီးတွေမလိုလားတဲ့ EU နဲ့ဗြိတိန်ကိုပိုပြီးနှိစက်စီမှာဖြစ်ပါတယ်။ EU ရဲ့တကူတည်းသောအကူအညီဈေးကွက်ထဲမှာမြောက်အိုင်ယာလန်ဆက်နေဖို့ဗြိတိန်ကအကြံပြုသလို EU အောက်ခွန်စနစ်ကနေနှုတ်ထွက်ဖို့ကိုလည်းအကြံပြုထားတာဖြစ်ပါတယ်။ဒီအကြံပြုချက်အရနယ်စပ်မှာအောက်ခွန် gate တချို့ထားရှိဖို့လိုအပ်ပါတယ်။ Belgium က EU ပါလီမန်အမတ်တဦးဖြစ်တဲ့ Guy Verhofstadt ကတော့
We don't think that this is really the safeguard.
ဒါဟာအိုင်ယာလန်ကလိုအပ်နေတဲ့အကာအကွယ်မျိုးပေးနိုင်မယ်လို့ကျွန်တော်တို့မထင်ပါဘူး
။အစောပိုင်းတုတ်ပြန်မှုတွေအရဒီအကြံစီဟာ EU နဲ့အိုင်ယာလန်တို့ကြားတောင်းဆိုချက်ကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။ Michael Barnier ဟာ EU အဖွဲ့က Brexit ညှိနှိုင်းမှုဖြစ်ပါတယ
်။ To be frank, a lot of work.
ပုံမှန်လေးလေးပြောရရင်အားလုံးပြည့်ပြည့်စုံဖို့အများကြီးလုပ်ဖို့လိုနေပါသေးတယ်။
ဗြိတိန်နိုင်ငံထဲမှာလည်းအကြက်တဲတွေကရှိနေပါတယ်။ Boris Johnson နဲ့ EU တို့သဘောတူညီချက်ရသည့်တိုင်အောင်ဗြိတိန်လွှတ်တော်မှာအတည်ပြုဖို့လိုသေးတာပါ။ Alan Wega ဟာဗြိတိန်နိုင်ငံကချင်းကြီး European အစီအစဉ်အဖွဲ့ဝင်သူဖြစ်ပါတယ်။
European Union now is worried that Boris Johnson has created a scenario
သူပြန်လည်းတင်ပြလာမယ်ဘယ်လိုအပြည့်အယူမျိုးကိုဖြစ်ဖြစ် Labour Party အမတ်တွေလက်မခံတော့တဲ့အထိဗြိတိန်အောက်လွှတ်တော်မှာစိတ်ဝမ်းကွဲလောက်အောင်Boris Johnson လုထားခဲ့လေပြီလားလို့အခုခါဥရောပသက်မကကဆိုရင်နေပါတယ
် Johnson မတိုင်ခင်ဝန်ကြီးချုပ်လုပ်ခဲ့တဲ့ Theresa May တို့ကခွဲထွက်ရေးသဘောတူညီချက်ကို၃ချိန်အပြည့်ချခံခဲ့ရတယ်လို့ Conservative အစိုးရကလည်းအတိုက်ခံ Labour အမတ်တွေရဲ့မဲအပေါ်အားထားနေရတဲ့အခြေအနေဆိုက်ခဲ့ပါတယ် Labour Party ခေါင်းဆောင် Jeremy Corbyn ကတော့
It's worse than Theresa May's deal I can't see it getting the support
ဒါက Theresa May သဘောတူညီခဲ့ရတဲ့တောင်ပိုဆိုးနေပါတယ်ဒါက Boris Johnson သူရမယ်လို့ထင်ထားတဲ့ထောက်ခံမှုမျိုးရလာလိမ့်မယ်လို့ကျွန်တော်မမြင်ပါဘူ
း။မကြခင်ကဗြိတိန်မှာပြဋ္ဌာန်းလိုက်တဲ့ဥပဒေအရတော့ဗြိတိန်နှုတ်ထွက်ရေးအချိန်တိုးပေးဖို့ EU ကိုတောင်းဆိုရမှာပါ။မကြခင်ဖြစ်လာနိုင်ပွဲရှိတဲ့ရွေးကောက်ပွဲနဲ့နိုင်ငံရေးအခွင့်အရေးမှုတွေဟာဥရောပတစ်ခုတည်းကိုသာရည်ရွယ်တာမဟုတ်ပဲဗြိတိန်မဲဆန္ဒရှင်တွေကိုလည်းရည်ရွယ်နေတာဖြစ်ပါတယ်ခင်ဗျာ။